မနေ့ကပြည်သူ့လွှတ်တော်ထဲမှာဥအောင်စင်တင်သွင်းတဲ့အဆိုတွေကြားမှာကွဲလဲနေရတွေ့ရပါတယ်။တခုကဒီမြန်မာနိုင်ငံနဲ့လိုက်လျောညှိတွေ့ဖြစ်မဲ့စနစ်တစ်ခုဖော်ဆောင်ရေးဆိုပြီးတော့ဒီနောက်တစ်ခုမှာတော့ဒီ PR လို့ခေါ်တဲ့ဒီအချိုးကျကိုစားပြုစနစ်ထဲကနေပြီးတော့အဲ့ဒီစနစ်ကိုအခြေခံပြီးတော့ပေါ့လေဒီရွေးကောက်ပွဲစနစ်တစ်ခုစဉ်းစားရေးဆိုတော့အဲ့ဒီနှစ်ခုကြားမှာဘယ်ဟာကအမှန်ပါလဲရှင်။ဥအောင်စင်ကဘယ်အဆိုကိုအဓိကတင်တာပါလဲရှင
်။အဲ့ဒါလည်းဟုတ်တယ်ဗျ။ကျွန်တော်ရဲ့အဆိုဒီချက်ကဂါဂနနာပေါ်တော့တီချံကြပေါ်နားမထောင်လိုက်တော့လေတတိမထားမိတာဖြစ်ပါလိမ့်မယ်အဲ့ဒါကိုလွတ်တော်ထဲမှာနှစ်ခါတော့မှပဲကျွန်တော်ရဲ့အစူပြန်ဖွင့်ကြတော့ပေါ့တာဖိုင်ပြန်ဖွင့်ကြတာပထမဦးဆုံးတင်တာကကျွန်တော်ဆွေးနွေးစီရင်တော့အเจ้าညာမှာကျွန်တော်ဆွေးနွေးစီရင်တော့အเจ้าညာမှာဆိုပြီးတော့ကျွန်တော်ကရှိရအဲ့အခုကောအဂျင်ဒါမှာပါတဲ့ဥစ္စာကိုကျွန်တော်ပြောတာပါအဲ့ဒီအเจ้าညာတွေကိုကျွန်တော်စူးစီးပြီးတော့မှနောက်ဆုံးမှာကျွန်တော်တင်မှာအဲထို့ကြောင့်မလို့လွတ်တော်ကိုကျွန်တော်အစူတင်သွင်းမှာဆိုတာကနောက်ပိုင်းကနောက်ဆုံးပိုက်ကအစူပါနော်နောက်ဆုံးပိုက်အဆူဖြစ်တဲ့အတွက်တကယ်တော့ကျွန်တော်ရဲ့အဆူရဲ့အတီဟာနောက်ဆုံးပြည်တော်စုမြန်မာနိုင်ငံနဲ့လက်ရောညီတွေဖြစ်ပြီးဆိုတဲ့နောက်ဆုံးပိုက်ကအဆူဖြစ်ပါတယ်စနစ်တစ်ခုဆိုတာအဲ့စနစ်ကဘယ်ကိုအခြေခံတဲ့စနစ်လဲဆိုတော့အချိုးကျကိုစားပြုကိုစားပြုပေါ့နော်စနစ်ကိုအခြေခံတော့လို့ကျွန်တော်ရဲ့အဆူမှာပါပါတယ်ပြီးတော့မှကျွန်တော်တို့ရဲ့ဟိုပေါ့လေပါလေလွှတ်တော်ရဲ့လုံထုံးလုံးကြီးရဆိုရင်လည်းဒီမှာဟိုနေ့မှာကော်မတီကော်မရှင်ဖွဲ့ရပါတယ်ဒါကြောင့်မလို့ကျွန်တော်ကလွှတ်တော်ကိုတိုက်တွန်းတဲ့နေရာမှာကော်မတီကော်မရှင်ဖွဲ့ယူဆိုပြီးတော့ကျွန်တော်အဲ့လိုတင်တာဖြစ်ပါတယ်
။ဟုတ်ကဲ့။ဒါပေမဲ့ဘာကြောင့်အခုလိုမျိုးကွဲလွဲသွားရတာပါလဲရှင်
။အဲ့ဒါကနံပါတ်1အမှားကတော့ဘာလဲဆိုတော့အဲ့လွှတ်တော်ယုံပေါ့နော်။လွှတ်တော်အဲ့အစည်းအဝေးရောက်တဲ့ယုံကကလေးတွေအမှားပါ။ဘာလို့လဲဆိုတော့သူတို့ကအကြောင်းညာကိုသူကအဂျင်ဒါမှာထည့်လိုက်တာပါ။အဲအဂျင်ဒါမှာအကြောင်းညာကိုထည့်လိုက်တဲ့ကိစ္စကိုနောက်နေ့ကျတော့အဆူဟာဒါပါဆိုတော့အဲ့အဆူပေါ့နောက်ဆုံးကအဆူထပ်ထည့်လိုက်တာပါအဲ့လာကြောင့်မလို့အဲ့နှစ်ခုကခွဲထွက်သွားခြင်းဖြစ်ပါတယ
်ဟုတ်ကဲ့ဒါပေမဲ့ကျမတို့မနေ့ကနောက်ဆုံးနားလည်လိုက်တာတော့ပြည်သူ့လွှတ်တော်ရဲ့ဥက္ကဋ္ဌကြီးကနေပြီးတော့အခုဒါမြန်မာနိုင်ငံနဲ့တင့်လျော်မဲ့ရွေးကောက်ပွဲစနစ်တစ်ခုကိုဝိုင်းဝန်းစဉ်းစားပေးရတဲ့အတွက်ဒီကော်မတီဒါမှမဟုတ်ကော်မရှင်ဖွဲ့မယ်ဆိုပြီးတော့ကျမတို့သိလိုက်ပါတယ်ဒါပေမဲ့လည်းဒီဥက္ကဋ္ဌကြီးပြောတဲ့ဒီအဖြစ်အပေါ်မှာဥက္ကဋ္ဌတော်ကိုယ်စားလှယ်တွေအချင်းချင်းကြားမှာတော့ဒါနားလည်မှုလွဲသွားတာတွေရှိပါတယ်ဆိုတော့ဥအောင်စင်ကရောဒီပြည်သူ့လွှတ်တော်ဥက္ကဋ္ဌကြီးပြောတာနဲ့ပတ်သက်ပြီးဘယ်လိုနားလဲပါလဲရှင
်ဟုတ်ပါဥက္ကဋ္ဌကြီးစီကိုကျွန်တော်တို့အဆိုတင်တဲ့အခါကျတော့ဟိုမြင်ရသွားတော့ဥက္ကဋ္ဌကြီးကကျွန်တော်ရဲ့အဆိုကိုကတ္တနန္ဒသိပါတယ်ကျွန်တော်ရဲ့အဆိုရဲ့ရည်ရွယ်ချက်ကိုလည်းသူသိပါတယ်အဲ့တော့အဲ့ရည်ရွယ်ချက်ကိုသိတဲ့အခါကျတော့ तू ကပူပြီးတော့ရှင်းလင်းအောင်လို့ဟိုလုံထွေးနေတာပေါ့နော်ဟိုရှေ့ကခေါင်းစဉ်နဲ့နောက်ပါဥစ္စာနဲ့စတက်တဲ့ကကျွန်တော်အာဂျင်ဒါမှာနှစ်ခုထွက်သွားတဲ့အတွက်ကြောင့်မဟုတ်လို့အဲ့ဒီပုံမှာမူတည်ပြီးတော့လုံထွေးနေတဲ့အဲရှုပ်ထွေးနေတာကိုဥက္ကဋ္ဌကြီးကပြန်ရှင်းပြတာအာဥအောင်စင်ရဲ့အဆူကဒါပါအဲ့ဒါကြောင့်မဟုတ်လို့ကော်မတီကော်မတီဖွဲ့တာပါကျွန်တော်အနေနဲ့ဥအောင်စင်ကအဲ့လိုအဆူမျိုးမဟုတ်ခဲနဲ့ဖြုတ်တော်မှာဆုံးဖြတ်ပေးပါဆိုရင်တော့ကျွန်တော်အဲ့ဒီအဆူဒီမှာတင်မှာမဟုတ်ပါဘူးလက်ခံမှာမဟုတ်ပါဘူးအခုဥစားဥအောင်စင်ကကော်မတီကော်မရှင်ဖွဲ့ယူဆိုပြီးတော့တင်လာတဲ့အတွက်ကြောင့်မဟုတ်ကျွန်တော်ကလက်ခံပြီးတော့ဟုတ်ပြီဖြုတ်တော်မှာဆွေးနွေးတာပါလို့သူကရှင်းပြတာလေ
ကျွန်တော်ဥအောင်စင်ကဘယ် PR စနစ်ကမြန်မာနိုင်ငံအတွက်တင်တော်မယ်ဆိုပြီးတော့တင်တာပါလေရှင်။ဘာဖြစ်လို့ဆို PR စနစ်ဆိုတာကဒါအမျိုးမျိုးရှိနေတယ်ဆိုတော့လေအဲ့ဒီထဲကမှဘယ်စနစ်ကအကျင့်သုံးဖို့တင်တယ်ဆိုပြီးတော့တင်တာပါလေရှင
်။ဟေးဟုတ်တယ်ကျွန်တော်ကအဲ့ PR မှာကဟိုပေါ့ဒီမှာ Miss PR ရှိတယ် PR စနစ်ရှိတယ်အဲ့လိုပေါ့နော်ကျွန်တော်တို့အနေနဲ့ကလက်ရောညီတွေဖြစ်တာကတော့ Miss PR ဟာလက်ရောညီတွေဖြစ်နေလို့ကျွန်တော်ကယုံကြည်တယ်ကျွန်တော်အခု comedy ဖွဲ့ပြီးရင်တော့အဲ့ရဲ့ပေါ့နော်ပုံအခုက move ဖြစ်သွားပြီ move ဖြစ်သွားတဲ့အခါမှာ comedy ဖွဲ့တဲ့အခါမှာကျွန်တော်ကဘယ်လိုစနစ်တွေသုံးမလဲကျွန်တော်ယူနီတဘာဝနဲ့လိုက်ညီတာကိုသုံးမလဲပြီးတော့လည်းပဲလူကိုချီလူကြီးကိုချီခံမလားမိငယ်တွေကိုချီခံမလားဆိုတဲ့စဉ်းစားမှုတွေနဲ့ပုံပေါ်မှုကိုကျွန်တော်ကကော်မတီရောက်တော့မှကျွန်တော်ကဆွေးနွေးပြီးတော့တည်ပြကြမှာပ
ါဆိုတော့ဥအောင်စင်ဆိုလိုတဲ့သဘောကအခုဖွဲ့စည်းမယ်ဆိုတဲ့ကော်မတီဓမ္မမွင့်ကော်မရှင်ဟာ PR စနစ်ကိုပဲစဉ်းစားဖို့အတွက်လားဓမ္မမွင့်ရေဟိုတခြားလွှတ်တော်ကိုယ်စားလှယ်တွေပြောနေတာကလက်ရှိကျင့်သုံးနေတဲ့ဒီ FPTP စနစ်အပြင် PR ကိုပါပေါ့လေအဲ့ဒီထဲမှာဘယ်ဟာကောင်းလဲဆိုတာဝိုင်းပြီးစဉ်းစားမယ်ကော်မတီဆိုတော့ဥအောင်စင်ကဘာကြောင့်မို့ဒီ PR စနစ်ကိုပဲဟိုဥစားဆွေးနွေးမယ်ဆိုပြီးတော့ပြောရတာပါလဲရှင်ဟုတ်
အဲ့ဒါကတော့ကျွန်တော်တို့ကတော့ဒီ PR ဝေခြေခံပြီးတော့ပေါ့နော်ကျွန်တော်တို့ကဘာခေါ်မလဲဆိုတော့အခုကျွန်တော်တင်ထားတဲ့ဟိုမူမြဲမှာတော့ပါပါလဲဆိုရင် PR မှာရှိတယ် Miss PR ရှိတယ်အဲ့တော့ကျွန်တော်တို့ကတော့အာတန်လာတော့ Miss PR ကိုပဲပူအာတန်ပါတယ
်ဒါပေမဲ့ဒီအဖွဲ့ကမဖွဲ့ရသေးဘူးလေဘာဖြစ်လို့ဥအောင်စင်ကဒီ PR စနစ်ကိုပဲဒီအဖွဲ့ကဆွေးနွေးမယ်ဆိုပြီးတော့အခုပြောရတာပါလဲရှင်ဥအောင်စင်ဘာဘလို့သိထားလို့ပါလဲရှင
်အဲ့ဒါကကျွန်တော်တို့ကကော်မတီရောက်တဲ့အခါကျရင်ကျွန်တော်တို့ကော်မတီမှာကပါတီတစ်ခုကိုကိုယ်စားလှယ်တယောက်စီပါကြတယ်လေအဲ့တော့ကိုယ်စားလှယ်တယောက်စီပါကြတော့အဲ့ပါတီမှာရှိတဲ့ကိုယ်စားလှယ်တွေရာလည်းပဲဒီ PR ကိုခြေခံလို့ဒီအချိုးကျကိုယ်စားပြုစနစ်ကိုခြေခံပြီးတော့မှကျွန်တော်တို့ကဒီထဲမှာတော့ပြန်ဓာတ်ထည့်တင်နေအဲ့တော့ Miss PR မှာလည်းထည့်တင်နေအဲ့ PR ထဲမှာမှ မှာ system မှာ close လုပ်တင်နေ open လုပ်တင်နေအဲအဲ့လိုမျိုးတွေကတော့ကျွန်တော်တို့ commission ရောက်တော့မှဆွေးနွေးကြပြီးတော့အဲ့ကြတော့မှကျွန်တော်ဘယ်လိုအသုံးပြုမယ်ဆိုတာပူပေါ်လာမှာပါခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကဒီ PR စနစ်ကိုဆွေးနွေးဖို့အတွက်လွှတ်တော်ဥက္ကဋ္ဌကြီးနဲ့ကြိုပြီးတော့တိုင်ပင်ထားတယ်ဆိုတော့ဒီဝေဖန်ချက်တွေတုံ့သက်ချက်တွေထွက်လာပါတယ်ဒီအပေါ်မှာရောဥအောင်စင်ဘယ်လိုမြင်ပါလဲရှင
်လုံးဝမရှိပါဘူးခင်ဗျာကျွန်တော်ကတင်လိုက်တာအဲ့ဒီတိုင်းပဲတင်လိုက်တာပါပဲတင်လိုက်တဲ့အခါမှာတော့ကျွန်တော်အမြဲပြောပါလေတင်ထားတာကြားတဲ့အတွက်သူတို့ချပြတဲ့အချိန်မှာဆွေးနွေးမယ်မချပြရင်ဆွေးနွေးဘူးဒါပဲရှိတာပါပဲ
ဟုတ်ကဲ့ဒီ PR စနစ်ဟာလက်ရှိမြန်မာနိုင်ငံနဲ့လက်ရှိတလက်တလုံးမှာပေါ့လေမကိုက်ညီသေးဘူးဆိုပြီးတော့ထောက်ပြချက်တွေကန့်ကွက်တာတွေရှိပါတယ်ဆိုတော့ဥအောင်စင်ဘလို့အဲ့ဒီအပေါ်မှာဘလို့မြင်ပါလဲရှင
်ကျွန်တော်ရဲ့အဲ့နောက်ဆုံးပေါ့နော်ဟိုနေ့မှလည်းကျွန်တော်တုံ့တက်ထားပါတယ်ဟိုမှာ2010ရဲ့နောက်ပိုင်းကျမှကျွန်တော်တို့တင်ရတဲ့အကြောင်းက2010ဟာဆိုစီဆိုရကလုပ်ပြီးတဲ့ကိုင်းဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကိုယ်တိုင်ပါဝင်လမ်းလျှောက်လာတဲ့ဒီဒီမိုကရေစီစနစ်မှာကျွန်တော်တို့ဘာတွေကလိုအပ်တယ်လဲဘာတွေလုပ်တင်တယ်လဲဆိုစဉ်းစားရနေပြီးတော့မှဒေါက်တာတန်းကြီးကနေပြီးတော့ဩစတြေးလျသွားပြီးအဲ့ဒါနဲ့ပေါ်ပေါက်လာတယ်ပြီးတော့ကျွန်တော်တို့2012မှာတင်လိုက်တာပါ
ဟုတ်ကဲ့ဥအောင်စင်ကျေးဇူးတင်ပါတယ်ရှင်